Welcome to the Voice of America in Burmese.
မြန်မာညချမ်းမာတော်ရရှိများရှင်2019ခုနှစ်မတ်လ12ရက်တနင်္ဂနွေနေ့ညနေပိုင်း VOA American တန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည 9:30 အထိအိုင်းတိုမီတာ 24.25 30မိနစ်ကနေတိုက်ရိုက်အတန်လွင့်ပေးသွားမှာဖြစ်ပါတယ်ရှင်ကျမနံလပိုင်ပါအခုညပိုင်းအစီအစဉ်တွေတော်ဝင်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါNetherlands နိုင်ငံကတူရကီနိုင်ငံသားရေးဝင်ကြီးနဲ့တခြားဝင်ကြီးတဦးတို့ကိုနေနှင်ခဲ့တဲ့အတွက် Titan နဲ့ပြန်လည်ပေးဆက်မှုရှိရမယ်လို့တူရကီသမ္မတကသတိပေးလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်း Trump Tower ကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကိုမနေ့ပြန်တင်းလာနေမှာထုတ်ပေးဖို့သမ္မတ Donald Trump ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်ဒီကနေ့ညတင်ဆက်သွားမယ့်သတင်းတွေထဲမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့လောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေမှာပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်
ပေါ်မှာတရားလေးလေးအမြားမှာဒီအုပ်စုဖွဲ့ပြီးတော့မှတွာလာနေတာတို့ဥမာဆိုင်နေဖောက်တာတို့ဘာလို့ရှိတက်လို့လေလုံချိုရေးအနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်ကိုပြစ်အိမ်ပြစ်သွားတဲ့အိမ်တွေအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့
ခုကြီးကယ်ဆယ်ရေးတွေလုပ်ပေးနေတဲ့ကုမ္ပဏီမျိုးပြောပြသွားတာပါသတင်းပြေဆုံးတော့နောက်ပိုင်းမှာတင်ဆက်ပေးသွားမှာပါဒါအပြင်အခုသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရအစီအစဉ်မှာတော့ပြည်ပရောက်မြန်မာဆရာဝန်အနေနဲ့မြန်မာပြည်ရဲ့ကျန်းမာရေးကဏ္ဍမှာဖွင့်ပြတော့တဲ့ရေးကိုဘလို့ကူညီအားဖြည့်ပေးနေလဲဆိုတာတွေကိုလည်းနားဆင်ရမှာပါ။ခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမတင်ကြီးထိုင်တဲ့ကုံညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင
်။ Netherlands နိုင်ငံကတူရကီနိုင်ငံခြားရေးဝင်ကြီးကိုနိုင်ငံတွင်းဝင်ရောက်ခွင့်တိုက်မြစ်ပြီးတူရကီရွှေပြောင်းအခြေချသူတွေနဲ့လူမှုစီဝေးပွဲလုပ်ဖို့တွားရောက်တဲ့တူရကီဝင်ကြီးတဦးကိုလည်းနေနှင်ခဲ့တဲ့အတွက်Titan တို့ပြန်လည်ပေးဆက်ရမယ်လို့တူရကီသမ္မတ Recep Tayyip Erdogan က Netherlands နိုင်ငံကိုသတိပေးလိုက်ပါတယ်။ Netherlands နိုင်ငံတူရကီနိုင်ငံခြားရေးဝင်ကြီးကလည်းဒီလက်တင်ခံနိုင်စရာမရှိတဲ့ဆော်ရွက်ချက်အပေါ်မှာအပြင်းထန်ဆုံးနှိမ့်လန့်နေတဲ့တုံ့ပြန်မယ်လို့ပြောဆိုပါတယ်။တူရကီနိုင်ငံကနယ်သာလန်တန်ယုံကိုတူရကီအာဏာပိုင်တို့ကချိတ်ပိတ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာတော့တူရကီအစိုးရဝင်ကြီးတွေအပေါ်ပြုမူပုံကိုမကျေနပ်ကြတဲ့တူရကီအစိုးရကိုထောက်ခံသူတွေနဲ့နယ်သာလန်မြင်းစည်းပလိတ်တွေကြားရော်တဒန်မြို့မှာထိတ်တိုက်တွေ့ပါတယ်။အာဏာတွန်းချင်နိုင်ရေးအတွက်နောက်လာတဲ့မှာလူမှုဆန္ဒခံယူပွဲကျင်းပနိုင်အောင်ကြိုးစားနေတဲ့တူရကီသမ္မတ Recep Tayyip Erdogan ရဲ့တူရကီအစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဆန္ဒပြသူ 2,000 နီးပါးတို့ Netherlands နိုင်ငံရဲ့ဒုတိယအကြီးဆုံး Rotterdam မြို့ကတူရကီကောင်စစ်ဝင်ရောအပြင်ဘက်မှာစူးဝေးခဲ့ချပြီးတဲ့နောက်မှာရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြတာဖြစ်ပါတယ်ရှင်
။အိုင်းစစ်သွေးကြော်တွေထိန်းချုပ်ထားစေဖြစ်တဲ့မူဆူးမြို့အနောက်ဘက်ခြံဒေသကိုသိမ်းပိုက်နိုင်ရေးအတွက်အမေရိကန်ထောက်ခံမှုပေးထားတဲ့အီရတ်တပ်ဖွဲ့တွေကတနင်္ဂနွေဒီကနေ့မှာပိုပြီးထိုးဖောက်တိုက်ခိုက်နေပါတယ်။မော်စူးမြို့အနောက်ဘက်ခြမ်းသုံးပုံတပုံကျော်ကို ISD ထိန်းချုပ်ထားဆဲဖြစ်တယ်လို့အီရတ်စစ်တပ်ကဗိုလ်ချုပ်မန်အယ်ဆာဒီကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်လက်နက်ကြီးပောက်ကွဲသံတွေဇက်တိုက်ကြားနေရတယ်လို့အဲ့ဒီမြို့ရဲ့ကောင်းငင်မှာလည်းမိဂိုးလုံးတွေနဲ့ပြည်နေပါတယ်ဖေဖော်ဝါရီလ19ရက်နေ့ကစခဲ့တဲ့မော်စူးမြို့တိုက်ပွဲတွင် ISD ဘက်ကအပြင်းထန်ခုခံကာကွယ်နေပြီးဒီနေရာဟာမြို့ပေါ်ဒေသတွေထဲမှာ ISD ထိန်းချုပ်ထားတဲ့နောက်ဆုံးဒေသတစ်ခုလည်းဖြစ်တယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ18ရက်ထိုးစစ်နောက်ပိုင်းအီရတ်တပ်တွေအနေနဲ့မူဆူးမြို့အရှိဘက်ခြမ်းကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်း Trump Tower ကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကိုမနေ့ပြန်တင်းလာနေမှာထုတ်ပေးဖို့သမ္မတ Donald Trump ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုလိုက်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမားက Trump Tower ကဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တယ်လို့သမ္မတ Trump ကပြီးခဲ့တဲ့သတင်းဖတ်တုန်းက Twitter မှာရေးသားခဲ့ပေးမိအထောက်အထားတွေကိုတော့မပြခဲ့ပါဘူး။လွှတ်တော်ထောက်လှမ်းရေးကော်မတီအကြီးအကဲ California ပြည်နယ် Republican အောက်လွှတ်တော်အမတ် Devin Nunes နောက်ကော်မတီဝင်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ် Adam Schiff တို့ကသမ္မတ Trump ပြောဆိုထားတဲ့တယ်လီဖုန်းကြားပြတ်ခိုးယူနားထောင်ခဲ့ပါတယ်ဆိုတဲ့အထောက်အထားတွေကိုတောင်းခံတဲ့စာကိုသမ္မတထံပေးပို့ခဲ့တာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကတော့သမ္မတ Trump ရဲ့ပြောဆိုချက်တွေဟာမှားယွင်းတယ်လို့ပြောဆိုထားတာပါ။သမ္မတ Trump ဘက်ကလည်းတယ်လီဖုန်းကြားပြတ်ခိုးယူနားထောင်ခဲ့တယ်ဆိုပြီး Twitter မှာရေးသားခဲ့ပြီးနောက်ပိုင်းဒီကိစ္စနဲ့ပတ်သက်လို့ဘာမှမှတ်ချက်ချပြောဆိုတာမရှိပါဘူး။အမေရိကန်ရဲ့ဥပဒေအရသမ္မတတဝက်အနေနဲ့လူပုဂ္ဂိုလ်တ ူတယောက်ရဲ့တယ်လီဖုန်းကိုဂျက်ပြက်ခိုးယူနားထောင်ဖို့ညွှန်ကြားလို့မရပါဘူး။သမ္မတအနေနဲ့ဒီလိုလှုပ်ဆောင်မယ်ဆိုရင်လည်းနိုင်ငံသားတဦးရဲ့တယ်လီဖုန်းကိုဘာကြောင့်ဆောင်ကြည့်ဖို့လိုအပ်တယ်လဲဆိုတဲ့ကြိုးကြောင်းခိုင်လုံးနဲ့အကြောင်းပြချက်ပြသဖို့လိုအပ်ပြီးဒီကိစ္စကိုပြည်ထောင်စုတရားသူကြီးတဦးဦးကအတည်ပြုပေးရတာလည်းဖြစ်ပါတယ်။
ပြီးခဲ့တဲ့တောက်ကြနေ့ကကျော်ဘိုးအိတ်နဲ့အမျိုးသားတူဟာဝါရှင်တန် DC မြို့တော်မှာရှိတဲ့သမရအိမ်မြူတော်ဝင်းနဲ့ဝင်ဖို့ခြံစည်းရိုးကိုကြော်တက်ပြီးတိတ်မကြခင်မှာပဲသူ့ကိုဖမ်းမိသွားပါတယ်။အတူးလူညုံရေးတပ်ဖွဲ့ကသူ့ကိုအလွယ်တကူဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီခိုးဝင်သူဟာကယ်လီဖိုးနီးယားပြည်နယ်မယ်ပစ်တက်စ်မြို့ကအသက်26နှစ်အရွယ်ဂျိုနာသန်ထရန်ဖြစ်ကြောင်းစနေနေ့ကအတည်ပြုနိုင်ခဲ့ပါတယ်။ခိုးဝင်တဲ့လူငယ်ဟာစိတ်မနှံ့သူဖြစ်ပြီးရာဇဝတ်မှုနောက်ကျောင်းကင်းသူဖြစ်တယ်လို့သမရထရန့်ကပြောပါတယ်။ဂျိုနာသန်ထရမ်ရဲ့ကျောဘိုးအိတ်ကိုအိမ်ပြူတော်မြခင်းပြင်မှာရှာဖွေစစ်ဆေးကြည့်ရမှာအန်ဒီရဲ့ရှိစေနိုင်တဲ့ပစ္စည်းနဲ့စိုးရိမ်စရာကောင်းတဲ့အရာဝတ္ထုတွေမတွေ့ရဘူးလို့အိမ်ပြူတော်လုံခြုံရေးအဖွဲ့ပြောခွင့်ရမာတင်မူဟိုလမ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ထရမ်ရဲ့ကျောဘိုးအိတ်ထဲမှာနိုင်ငံကူးလက်မှတ်နဲ့ငရုတ်ရည်မှုတ်ဆေးဘူးနှစ်ဘူးပါလာတယ်လို့ပြောပါတယ်။သူဟာသမရရဲ့မိဆွေဖြစ်ကြောင်းသမရနဲ့တွေ့ဖို့ချင်းဆိုထားပြီးဖြစ်ကြောင်းနဲ့အင်မီရောချန်စီယူကိုခုံကျော်ဝင်လာခဲ့ခြင်းဖြစ်ကြောင်းလုံညွင့်ရေးအရာရှိတွေကိုဂျိုနာသန်ထရန်ကပြောခဲ့တယ်လို့ဆိုပါတယ်အကင်းဖြစ်ပွားချိန်မှာသမ္မတဒေါ်နယ်ထရမ့်ကအင်မီရောမှာရှိနေပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှင်းညာပေးနေပါတယ်ရှင်။မြန်မာနဲ့နယ်စပ်အိန္ဒိယနိုင်ငံမဏီပူပြည်နယ်တဲကခြေရွာတစ်ခုကိုမြန်မာတပ်မတော်ကကျူးကျော်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြပြီးအိန္ဒိယအစိုးရကအကအကွယ်ပေးဖို့တောင်းဆိုကြပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့လ၄ရက်နေ့ကမဏီပူပြည်နယ်ထန်နိုဖာလ်ကခိုလင်ဖန်ရွာတဲကိုဝင်ရောက်ခဲ့ပြီးလှဆက်တစ်ခုကိုမီးရှို့စစ်ပစ္စည်းတွေအလုံးကိုယူဆောင်သွားတာလို့ဒေသခံတွေကစွပ်စွဲပြောဆိုကြတာကိုကိုကာပီ Reuters သတင်းဌာနကရေးသားပါတယ်။မြန်မာစစ်တပ်တွေဝင်ရောက်ခဲ့တယ်လို့ပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေချက်ထားပေးဖို့လန်ချန်းနဲ့ခိုလင်ဖန်ရွာကဒေသခံတွေပြီးခဲ့တဲ့တောက်ကြနေ့ကလည်းဆန္ဒပြခဲ့ပါတယ်။နေဆက်ဒေသမှာနေထိုင်သူတွေအနှောက်အယှက်ကင်းကင်းနဲ့လုံခြုံငြိမ်းချမ်းစွာနေထိုင်ရေးအတွက်အိန္ဒိယအာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့ခိုလင်ဖန်ရွာရဲ့အကြီးအကဲ Hopkick ကတောင်းဆိုပါတယ်
။ We want peace living in India. But we are now at all not safe. We are afraid of this Burmese army.
ကျွန်တော်တို့ကအိန္ဒိယနိုင်ငံတွင်ငြိမ်းချမ်းစွာနေလိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာလုံခြုံမှုမရှိပါဘူး။ကျွန်တော်တို့မြန်မာစစ်တပ်ကိုချောက်နေရပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။လက်ကွင်းနေရေခန့်တွေစိမ့်လက်နဲ့တောတောင်တွေကြောင့်အိန္ဒိယရဲ့ယတနာလို့တင်စားခေါ်ကြတဲ့မဏိပူပြည်နယ်ကတော့ဆယ်စုနှစ်တွေနဲ့ချီတိုက်ပွဲလေးတွေဖြစ်နေတာပါ။တပုံတွေကမြန်မာဘက်ကိုအကာအကွယ်ပြုနေထိုင်နေကြသလိုမူရင်စေဝါနဲ့လက်နက်တွေနေဆက်ကိုဖျက်ပြီးဝင်ရောက်ရာအချက်လဲဖြစ်တယ်လို့အာဏာပိုင်တို့ကစွပ်စွဲထားတဲ့ဒေတာလည်းဖြစ်ပါတယ်။
ရာထူးကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ဂွန်ဟေကသမ္မတတူဦးအနေနဲ့တာဝန်ကျေပြအောင်မထမ်းဆောင်နိုင်ခဲ့တဲ့အတွက်ထောက်ခံသူတွေကိုဒီကနေ့တောင်းပန်လိုက်ပါတယ်။သမ္မတနန်းတော်ကနေလည်းထွက်ခွာသွားပြီဖြစ်ပါတယ်။အခြေခံဥပဒေရေးရာခုံရုံးကအာဂရီလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးသူမကိုရာထူးကဖေရှားလိုက်ပြီးနောက်နှစ်ရက်ကြာမှာဆိုးမျိုးတော်ကသူမရဲ့နေအိမ်ကိုဒီကနေ့တနင်္ဂနွေနေ့မှာရွှေ့ပြောင်းလာမှာတော့ရာနဲ့ချီတဲ့ထောက်ခံသူတွေကသူမနှုတ်ထွက်ရမှုပေါ်ဆန္ဒပြခဲ့ကြပါတယ်။သူမရဲ့မိတ်ဆွေရင်ပါဝင်ပတ်သက်တဲ့အရှုပ်တော်ပုံကြောင့်သမရကိုရာဒူးကဖြုတ်ချရေးလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့တောက်ကြနေ့ကအခြေခံဥပဒေရေးရာခုံရုံးကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ဒီလူသူ့ရဲ့ဒီတွန့်ထွက်မှုနဲ့ပတ်သက်ပြီးတော့ထောင်တောင်းချီတဲ့လူအုပ်ကြီးကလမ်းမပေါ်မှာနေရာယူပြီးအလန်ဒီဝေယံပြီးအော်ဟစ်ဆန္ဒပြခဲ့ကြသလိုပတ်ကွန်ဟီကိုထောက်ခံသူတွေကတော့ဒါဟာနိုင်ငံရေးအရေးလောက်ချံမှုလို့ပြောဆိုပြီးခုခံတွန်းလှန်သွားဖို့တိုက်တွန်းလိုက်ကြပါတယ်။အခြေခံဥပဒေခုံရုံးကဆုံးဖြတ်ချက်ကိုကြေညာပြီးနောက်ထိတိုက်မှုကြောင့်ဆန္ဒပြသူ၃ဦးသေဆုံးခဲ့ရပါတယ်။စီးပွားရေးလုပ်ငန်းကြီးတွေထံကနေ ဒေါ်လာတန်းနဲ့ချီပေးအပ်လာစေဖို့ဖိအားပေးခဲ့တဲ့ဆိုတဲ့အရှုပ်တော်ပုံနဲ့ဆွဆွဲခံရပြီးနောက်ပကွန်ဟီယာတမရယာဒူးကနေဖြုတ်ချခံရတာဖြစ်ပါတယ
်ဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်ကဘာသာရေးအဆောက်အုံတစ်ခုဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်တည်ဆုံးသူဟာ84ယောက်ထိတိုးလာတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တည်ဆုံးသူတွေထဲမှာအီရတ်ဖျားဘူးတွေအများစုပါဝင်ပါတယ်ပောက်ကွဲမှုဖြစ်ပွားတဲ့နေရာမှာပျက်စီးတွန့်လှိန်နေတဲ့ခီးတဲ့တင်ဘတ်စကားတွေမျက်မှန်တွေလက်ကင်ဖုံးနေတဲ့တွန့်လှိန်ပျက်စီးနေတဲ့ဘိန်းတက်ကလက်ထိုင်တွေမှာသွေးတွေပိတ်ကျနေတဲ့ပုံတွေကိုတွေ့မြင်ရပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူပြုလုပ်ခဲ့လဲဆိုတဲ့ထုတ်ဖော်ပြောဆိုသူတော့ချက်ချင်းထွက်ပေါ်မလာသေးပါဘူး။ဒါပေမဲ့ဆီးရီးယားနိုင်ငံတွင်မှရှိတဲ့ရှီယာဘာသာဝင်တွေရဲ့ဖျားချောင်းတွေကို IS အစ္စလာမ်အစွန်းရောက်စစ်သွေးကြတွေကအရင်ကပြစ်မှတ်ထားတိုက်ခိုက်ခဲ့မှုတဲ့တာရခတွေလည်းရှိထားပါတယ်
။နိုင်ငံရေးအရေးပါလာတဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာပရာဒက်ရှ်ပြည်နယ်လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်မိုဒီရဲ့ဦးဆောင်နေတဲ့ဒီအာဏာရ BJP ပါတီကအပြတ်အသတ်အနိုင်ရရှိခဲ့ပြီးသူ့အောင်မြင်မှုကသက်တမ်းတဝက်ကျော်ရောက်လာပြီဖြစ်တဲ့ဝန်ကြီးချုပ်မိုဒီအတွက်အင်အားကြီးမားတဲ့အင်အားဖြစ်စေခဲ့ပါတယ်။အိန္ဒိယရဲ့လူ့ရေးအထူးတပ်ဆုံးဒီပြည်နယ်မှာအာဏာရနေတဲ့စမာဂျောဝါပါတီကို BJP ပါတီကဖယ်ရှားလိုက်နိုင်တာလည်းဖြစ်ပါတယ်။အခုလိုအပြတ်အသတ်နိုင်လိုက်တာဟာလာမယ့်2019အိန္ဒိယအထူးထူးရွေးကောက်ပွဲအတွက် BJP ပါတီကိုအလားအလာကောင်းတယ်ဖြစ်စေခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကုန်ရံဝင်းအောင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးတွေအလဲအူပေးပါမယ်။အခုပထမအဦးဆုံးတော့ကိုကံဘက်ကစစ်ရေးသတင်းကိုတင်ဆက်ပေးချင်ပါတယ်။ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ MNDA ခေါ်ကိုကံတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေရကြောင်းဒေသအတွင်းလုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လာတာမို့လောက်ကင်မြို့နဲ့ကုန်းချမ်းမြို့နယ်တွေမှာပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အနေအထားဖြစ်လို့စစ်ပြေးဒုက္ခသည်တွေလည်းစစ်ဘေးလွတ်ထွက်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်။ကိုကန့်ဒေတာကစစ်ရေးနောက်ဆုံးအခြေအနေကိုတော့မဆုမုံကတင်ပြပေးပါပါရှင်
။ဟုတ်ကဲ့ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာထဲမှာမြမအစိုးရတပ်နဲ့ကိုကန့်တပ်ဖွဲ့တို့ကြားပြီးခဲ့တဲ့ဇန်နဝါရီလကလေးကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရတာကနေလောက်ကင်မြို့ပေါ်အထိတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားဖြစ်ပါတယ်။လောက်ကင်မြို့နယ်အထိလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်တဲ့အတွက်ဒေသခံပြည်သူတချို့အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမျိုးတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်မတ်လ10ရက်နေ့ကနေစလို့လောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေထဲမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုထုတ်ပြန်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်တရားဥပဒေစိုးမိုးရေးဒေသရင်းတည်ငြိမ်အေဂျင်စီကိုထိခိုက်လာတဲ့အနေအထားဖြစ်လို့အဲ့ဒီလိုပုံမှန်144ထုတ်ပြန်လိုက်တဲ့လက်ရှိမြို့ရင်းကလုံခြုံရေးအခြေအနေပေါ်မှာဒေသခံတွေကိုကူညီကယ်ဆယ်ပေးနေတဲ့လာရှိုးသတင်းကကိုနေမျိုးကအခုလိုပြောပြပါတယ
်။ပုံမှန်144မှာညမထွက်ရဆိုတော့ညမှာဒီအုပ်စုဖွဲ့ပြီးတော့မှတွာလာနေတာတို့ဥပမာဆိုင်တွေဖောက်တာတို့ဘာလို့ရှိတက်လို့လေလုံခြုံရေးအနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်အိုးပြစ်အိမ်ပြစ်သွားတဲ့အိမ်ဒီအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့မှထုတ်ထားတာပေါ့ထုတ်ထားတော့မြို့ပေါ်မှာလူကမရှိတလို့ဖြစ်သွားတဲ့အတွက်ထွက်တဲ့လူတော်တော်များများကတော့ဘယ်လိုခေါမလဲအဖြတ်မောင်းလုပ်ငန်းတွေလုပ်မဲ့လူလောက်ပဲထွက်မှာမှတာမန်လူကတော့ဒီလိုအခြေအနေဆိုးနေတဲ့အချိန်မှာဘယ်သူမှတော့မထွက်ကြဘူးဗျထုတ်တင်တယ်လို့ထင်ပါတယ်ကျွန်တော်အနေနဲ့ကတော့လက်ရှိတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးတာဝန်ယူထားတယ
်။အခုလက်ရှိမှာတော့လောက်ကိုင်းမြို့အနီးပွင့်ကျင်တဲ့နေဆက်တလျှောက်မှာတိုက်ပွဲတွေကပြင်းထန်နေဆဲဖြစ်တာမို့ဘေးလွရာကိုထွက်ပြေးလာနေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းယာယီခိုလုံရေးစခန်းကြီးရှိရာကိုနေစဉ်လူလူလာရောက်နေကြတော့မယ်လို့လက်ရှိအခြေအနေကိုကိုနေမျိုးကရှင်းပြပါဗျ။
တိုက်ပွဲကတော့ဆက်ဖြစ်နေတော့မယ်ဗျလုံခြုံရေးကတော့စိတ်မချရအောင်စိတ်ချရတော့စိတ်မြို့မှာနေတဲ့မြို့ခံဒေသခံတွေအားလုံးကလည်းတော်တော်များများပေါ့စစ်ဆရာခိုင်နှောင်းလောက်ကတော့တချို့လည်းတယောက်ပြည်ဖက်ထွက်ပြေးပေါ့တချို့လည်းမြန်မာပြည်တဲမှာရှိတဲ့ကျွန်တော်လာရှိုးကုတ်ခိုင်မူဆယ်မန္တလေးရန်ကုန်ပေါ့အဲ့မှာရှိတဲ့အမျိုးအစွေတွေစီကိုသွားပြီးတော့မှနေကြတာပေါ့ရှောင်ပြီးတော့ရောက်လာသေးတယ်မဟုတ်နေ့တိုင်းတော့ဝင်နေတယ်ခင်ဗျနေ့တိုင်းတော့5-600လောက်တော့ပုံမှန်တော့ဝင်နေတယ်ဒီနေ့လည်းကျွန်တော်တို့ပို့လိုက်တာမှစုစမ်းကြောင်းကနေမန္တလေးကိုအယောက်400ကျော်တယ်ဗျ
တရုတ်မြန်မာနယ်စပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာတိုက်ပွဲတွေဖြစ်လာတာကြောင့်ကြံခုတ်လုပ်ငန်းအပါအဝင်နယ်စပ်ကုံသွဲစီးပွားရေးလုပ်ငန်းတွေမှာလာရောက်အလုပ်လုပ်ကင်နေရတဲ့ရွှေပြောင်းအလုပ်သမားတွေကိုကလေးငယ်လေးတွေကနေအစမိသားစုလိုက်အထိကူညီကယ်ဆယ်ပေးနေရတဲ့အနေအထားကိုလည်းလာရှိုးမျိုးကကိုတန့်စင်လိုင်းကရှင်းပြပါဗျာ
အစူးသဖြင့်လောက်ကင်ပေါ့လောက်ကင်မှာခြံခုတ်တဲ့လုပ်သားတွေခေါ်တာပေါ့နော်ဟိုရှေ့တောင်းလုပ်သားပဲခေါ်ရမလားတော့မသိတော့အဲ့ဒီလူတွေကိုပဲကျွန်တော်တို့ကအဓိကဦးစားပေးပြီးလုပ်ပေးရတာကလေးတွေနဲ့မိန်းမတွေလည်းအများကြီးပဲလို့အဲ့ဒီခြံခုတ်တဲ့ထဲမှာလဲတို့မိသားစုတွေပေါ့ကျွန်တော်တို့ဟိုတနေ့ကတော့ခေါ်ထုတ်လာပေးတယ်ဒီမှာဟိုဖုန်ကြီးကျောင်းထဲမှာကျွန်တော်တို့ကဟိုစခန်းဖွင့်ထားတာပေါ့နော်ဖြစ်ဆောင်စခန်းတစ်ခုဖွင့်ထားတယ်အဲ့ဒီထဲမှာ
ကိုကန်ဒေတာတွေကနေမြမပြည်ဘက်ခြမ်းဘေးလွရာကိုထွက်ပြေးသူတွေရှိတယ်လို့တရုတ်နိုင်ငံဘက်ခြမ်းနေဆက်ဘက်ကိုတင်းချောင်သူတွေလည်းရှိနေတာမို့သူတို့အတွက်ဘေးအန္တရာယ်လုံခြုံရေးနဲ့လိုအပ်တဲ့စားနပ်ရိက္ခာအဝတ်အစားစေဝါစတာတွေကိုဒေတာခန့်ရမီရဖာတွေအစိုးရတာဝန်ရှိသူတွေကြက်ချင်းဤအတင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဌာနနဲ့အရက်ဖက်အဖွဲ့အစည်းတွေကဝိုင်းကူညီပေးနေကြတယ်လို့ကူညီကယ်ဆယ်ပေးနေသူကိုနေမျိုးကရှင်းပြပါတယ
်အခုလောက်ကိုင်းစေယုံထဲမှာယာယီတို့ကတည်းစကန်ဖွင့်ထားတယ်အဲ့ကိုတော့ရောက်အောင်တွားပါအဲ့ကိုမတွားနိုင်ရင်ကျမ်းမှာရှိတဲ့လူတွေကချင်းရွှေဟော်ကိုလမ်းလျှောက်လာပါရောက်အောင်တွားပါအဲ့လိုရောက်အောင်တွားလို့ရှိရင်အဲ့မှာရှိတဲ့ကြံကားတွေနဲ့ဆက်နှစ်ဘိန်းနဲ့ဆက်နှစ်ဘိန်းကားတွေနဲ့အဲ့အဖွဲ့တွေကဒေတာပို့ချိုးရေးအဖွဲ့တွေပေါ့အားလုံးပူးပေါင်းပြီးတော့မှကျွန်တော်လာရှုမတ်စုစစ်ဘေးရှောင်ဒုက္ခတဲ့စခန်းကိုပို့ဆောင်ပေးပါတယ်မတ်စုရောက်လာလို့ရှိရင်တော့ဟိုစားဖို့တောက်ဖို့နေဖို့ထိုင်ဖို့တွေအားလုံးစီစဉ်ပေးတယ်သူတို့တွေကိုလည်းပြန်ဖို့ကားလေးစီစဉ်ပေးတယ်ဗျ
လောလောဆယ်မှာတော့ပုံမှန်144ထုတ်ပြန်ထားတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာထဲမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစစ်ရေးကတင်းမာနေဆဲဖြစ်လို့လက်တလောမှာတော့မြန်မာအစိုးရတပ်နဲ့ရဲတွေဘက်ကလုံခြုံရေးတာဝန်ယူထားတဲ့အနေအထားဖြစ်ပါတယ်။တရုတ်မြန်မာနေဆက်ဒေတာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရစေဖို့နိုင်ငံနေဆက်ဒေတာမှာတိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးထိန်းသိမ်းသိမ်းသိမ်းလှုံ့ဆော်ကြဖို့နဲ့လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့အင်ဂျင်တင်တရုတ်အစိုးရဘက်ကလည်းပြီးခဲ့တဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုထားပါတယ်ရှင်။
မဆုမွန်တင်ပြပေးခဲ့ရဖြစ်ပါတယ်အခုဆက်ပြီးတော့မြမအရေးဆွေးနွေးခန့်အစီအစဉ်ကိုတင်ဆက်ပေးမှာပါပြီးပတ်မှာရောက်ရှိနေတဲ့မြမဆရာဝန်တွေအနေနဲ့မြမပြည်ရဲ့ကျန်းမာရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်တက်နိုင်တွေ့ကူညီအားဖြစ်ပေးနေတာဟာအခုတလောတွေ့နေရပါတယ်ဩစတြေးလျနိုင်ငံ Central Queensland ပြည်နယ် Rockhampton ဆေးရုံရဲ့ဆေးပညာဌာနညွှန်ကြားရေးမှူးလည်းဖြစ်ကြောက်ကကုသရေးဌာနမှူးလည်းဖြစ်သူဒေါက်တာတင်မောင်ဟန်ကဩစတြေးလျနိုင်ငံရဲ့ကျမရေးပြုစုစောင့်ရှောက်မှုစနစ်နဲ့ကျမရေးအာမခံစနစ်အကြောင်းသိကောင်းဆရာများကိုမျှဝေရင်းပြည်တွင်းကဆရာဝန်များအနေနဲ့ပြည်ပကစေနာဝန်ထမ်းလာရောက်ကြတဲ့မြန်မာဆရာဝန်တွေပေါ့အပြန်အလှန်လေးစားမှုနဲ့နားလည်ပေးစေချင်လို့ကြောင်းကိုလည်းပြောပါရယ်အက်ဒီတာဒေါခင်ဆိုးဝင်းကဒေါက်တာတင်မောင်တန်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင
်ပြင်ပါပါဆရာတင်မောင်ဟန်အခုလိုပေါ်မြန်မာနိုင်ငံကိုခေတ္တခဏအလေးရောက်တော့မှာကျွန်တော်တို့ VOA American တန်းကိုအချိန်ပေးပြီးတွေ့ဆုံမိန့်မြန်းပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျွန်တော်လည်းဒီလိုအစီအစဉ်အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။အခုမြန်မာနိုင်ငံကအရင်တော့ကလည်းမတူတော့ဘူးပေါ့နော်ပြောင်းလဲလာပြီးဒီအရသာအစိုးရတွေလည်းတက်လာပြီးဆိုတဲ့ခါကျတော့ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေပါတယ
်။
အဲ့ဒီမှာဒေါက်တာတင်မောင်ဟန်တို့နဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ဒီကျန်းမာရေးခန္ဓာပေါ့နော
်။ဟုတ်ကဲ့။
အဲ့တော့ကျန်းမာရေးခန္ဓာမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေပေါ့မြန်မာနိုင်ငံရဲ့ကျန်းမာရေးအစစ်တစ်တွေနဲ့ပတ်သက်ပြီးတော့တော်တော်များများအမလို့အမများဖြစ်ကြတာတွေလည်းရှိပါတယ်။အဲ့တော့ပြင်ပြောင်းလဲရေးကာလမှာတော့ကာလတစ်ခုအတိုင်းအတာထိကတော့အချိန်ယူအောင်ပေါ့နော်။အဲ့တော့အဲ့ဒီအချိန်အတိုင်းအတာတို့တွင်မှာဒေါက်တာသေမဟန်တို့ဒီနိုင်ငံသားမှရှိတဲ့ပညာရှင်တွေပေါ့နော်ဆရာဝန်တွေအနေနဲ့မြန်မာနိုင်ငံရဲ့ပြင်ပြောင်းလဲရေးမှာပေါ့ဟိုဘယ်လိုများဝင်ပြီးတော့တကယ်လို့ညအကြံပေးခွင့်ရခဲ့လို့ရှိရင်ဘယ်လိုအကြံဉာဏ်တွေပေးခြင်းလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်လုပ်နေတဲ့ဩစတြေးလျနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းပေါ့ကျန်းမာရေးစနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင
်။ Okay.ออสเตรเลียเจ้ามาไอ้สนิทมาก็อดีตก็อำนาจที่ได้มาเว้ย government เนี่ยพับลิกซิสเต็มရှိတယ် private ကဏ္ဍရှိတယ်ပေါ့เนาะသူ funding เนี่ยဘယ်ကလာလဲဆိုတော့government ထဲဝင်လာရှိတယ်နောက်ပြီးတော့private health insurance fund company တွေထဲဝင်လာရှိတယ်ဆိုသူတို့ကအဲ့ဒီ fund เนี่ย simple လောက်လဲဆိုတော့ဒီလူတွေတက်တက်တာတာနဲ့ဈေးကူတာခွင့်ဈေးဝါးတွေတုံးဝကြအောင်major system နှစ်ခုထားတယ်တစ်ခုက medicare ပေါ့နောက်တစ်ခုက pbs ခေါ်တဲ့ဟို pharmaceutical benefits schemes တွေရှိတယ်အဲ့နှစ်ခုကဆက်ဘယ်လိုကျိုးရှိလဲဆိုတော့ australia နိုင်ငံသားတွေက medicare card ကိုင်ထောင်ထားတယ်အဲ့ဒီ card ဆက်လူတွေ public ဆေးရုံနဲ့မှာအခမဲ့ဆေးကုသဝင်ရှိတယ်တကယ်လို့ဆေးရုံပြင်ပမှာဆရာဝန်ဆေးကန်းနေတွားပြလို့ရှိရင်85ရာလုံးလောက်အထိစေကိုဒီ medical ကနေပေးပေးတယ်ဒါတခုပေါ့နောက်သူတို့လိုအပ်တဲ့ဆေးတွေဝယ်ရမယ်ဆိုရင်အပြင်ဆေးကနေမှာဟို pharmacy တွေမှာဝယ်ကြတယ်ဝယ်လို့ရှိရင်လည်း95နဲ့85ရာခိုင်နှုန်းအထိဈေးမြောက်ဝယ်ပေးတယ်ဆိုတော့အဓိကကတော့ Australia နိုင်ငံသားတိုင်းတို့မဟုတ် PR ရထားသူတိုင်းဟာတည်တည်လျှောက်ပတ်တဲ့ပေးထဲဝင်ငွေအနည်းရှင်းအောင်လည်းပဲအထူးကုသခွင့်ရကြပါတယ် Private health insurance ထားဖို့လည်းအစိုးရ encourage လုပ်တယ်အားပေးပါเนาะအဲ့လိုထားတင်းရဲသားနဲ့မထားတဲ့ income ရှိတယ်ဒါပေမဲ့မထားဘူးဆိုရင်အစိုးရနောက်ထပ်တရားခံကိုထပ်ဆောင်တဲ့ကနေတဘောကဒီလူတွေကို private health insurance ထားအောင်အားပေးတဲ့တဘောတွန်းအားပေးတဲ့တဘောပဲအစိုးရလကားကူနေပြီပဲဘာလို့ထားမလဲပေါ့နော်မေကူမေးရရှိတယ်ဒါပေမဲ့အဲ့လိုထားရင်တော့ဟိုသူတို့ကြိုက်တဲ့ဆေးရုံကိုပြခွင့်ရှိတယ်နောက်ကြိုက်တဲ့ဆေးရုံကိုတက်ခွင့်ရှိတယ်နောက်ပြီးတော့ဟိုခွဲတာစိတ်တာ procedure တွေလုပ်ဖို့အချိန်စောင့်စားမှုနည်းတယ်ပေါ့နော်ချက်ချင်းလိုရင်လိုရသလို private ဆေးရုံမှာလုပ်ခွင့်ရတယ်
ဒါပေမဲ့ဒီမြန်မာနိုင်ငံမှာဒီကျမကြီးအာမခံတို့မှာလို့ဆိုတာလူတွေကမငင်းနေဘူးလေပြီးတော့ကျမကြီးအာမခံအတွက်ကိုဝယ်ထားရမယ်ဆိုတာလည်းသိမသိကြသေးပါဘူးအဲ
့
တော့ဒီကျမကြီးအာမခံနဲ့ပတ်သက်လို့အခုပုဂ္ဂလိကကုမ္ပဏီတွေကတော့စလုပ်နေတွေ့ရပါတယ်ဥပမာဆိုလို့ရှိရင်ဒီအစိုးရမှုတဲ့နိုင်ငံတကာ NGO တွေပါတယ်ကတော့သူတို့မှရှိပါတယ်ကျမကြီးအာမခံဆိုပြီးတော့တက်တက်လှုပ်ပြထားတာရှိတယ်ပြီးတော့သူတို့ဝန်ထမ်းတရားရောက်တစ်ခုဖြစ်တယ်ဆိုလို့ရှိရင်သူတို့ကျမကြီးအာမခံအနေပေးတယ်ပေါ့လို့ဒါပေမဲ့တာမန်ဟိုဒီလူကြီးတာမန်လူတန်းစားအတွက်ကတော့ဒီကျမကြီးအာမခံဆိုတော့ခါမတော်ကြောက်ရမှာမဟုတ်ဘူးလေအ
ဲ့
တော့အဲ့ကျမကြီးအာမခံစနစ်မရှိတဲ့တကြောင်မူလူတွေကဒီပုဂ္ဂလိကဆေးရုံတွေသွားလို့ရှိရင်ကိုယ့်အိမ်ထဲရပဲကိုယ့်ဟာကိုပေးပေါ့နော်အဲ့တော့ဒီဒီပြည်သူဆေးရုံတွေအစိုးရပိုင်းတဲ့ဆေးရုံတွေသွားလို့ရှိရင်လည်းပြောတော့ဟိုဈေးမျှပေးဒီကျမကြီးဆိုပြီးတော့ရှိတာပေါ့နော
်
ဒါပေမဲ့အဲ့ဒီခါမှာလည်းကာဗွန်ဖြစ်တာလေးပေါ့နော်ဟိုမလုံလောက်တာလေးအများကြီးဖြစ်တာပေါ့အဲ့တော့မြန်မာနိုင်ငံမှာဒီကျမကြီးအာမခံစနစ်ကိုဟိုထူထောင်လို့ရပါမလားရှင့်ဘယ်လိုများယူဆလဲမသိဘူးကဲ
တခုရရှိတယ်ဗောနော်ဒီဟာလဲပုတ်ကလေးပုတ်ကလေးကအမကနေကြတော့လဲအမျက်ဆွန်းလာလဲလိုသေးတာဟုတ်ဒါပေမဲ့ဒီနေ့မှာအစိုးရရဲ့ပံ့ပိုးမှုလိုလိမ့်မယ်ဘာလို့ဆိုတော့ဩစတြေးလျနိုင်ငံမှာဆိုရင်ခုနပြောတဲ့အစိုးရကဒီအမကလုံကအကြီးဆုံးကုမ္ပဏီအများကြီးထဲမှာသူ့ကုမ္ပဏီအကြီးဆုံးဖြစ်တယ်ဒါအစိုးရရဲ့ကြားကံမှုနဲ့သူတို့ရှင်းတောင်းလုပ်ပေးထားတယ်ဗောလေ
အဲ့တော့အစိုးရအပိုင်းပေါ့နော်အစိုးရအနေနဲ့လုပ်စီရတဲ့ကတော့အများကြီးပေါ့နော
်အများကြီးမှာ
ဟိုပညာရေးတို့ကျန်းမာရေးတို့တက်နိုင်ဆုံးတော့လည်းလုပ်နေရကြားပါတယ်အဲ့တော့သူတို့စောင့်ကြည့်ရမှာပေါ့နော
်အ
ဲ့တော့အခုဒီဩစတြေးလျနိုင်ငံမှာမြန်မာနိုင်ငံဟိုဒီပညာရေးဆရာဝန်တွေအများကြီးရှိပါတယ
်အ
ဲ့ပညာရေးဆရာဝန်တွေကနေပြီးတော့ဩစတြေးလျနိုင်ငံမှာဘွဲ့လုံးပညာရေးတွေသွားတက်ချင်တယ်ဟိုသင်တန်းတွေတက်ချင်တယ်ဆိုလို့ရှိရင်ရောဖြစ်နိုင်ကြီးရှိပါလားရှင
်ဒါတော့ဖြစ်နိုင်ပါတယ်ဖြစ်နိုင်ပါတယ်ဆိုတော့အတိုင်းတာတစ်ခုပေါ့နော်တစ်နှစ်တန်တီးနှစ်နှစ်တန်တီးဒီလိုတွားရောက်ပြီးတော့ပညာဟိုလက်တွေ့လေ့လာပြီးတော့ကိုယ်နိုင်ငံကိုပြန်ပေါ့เนาะအဲ့လိုမျိုးကတော့အဲ့ဒီနေရာမှာနှစ်ခုရှိတယ်ဘယ်လိုကဏ္ဍလဲဆိုတခုကအစိုးရဝန်ထမ်းအစိုးရဆေးရုံမှာလုပ်နေတယ်ဘွဲ့လုံးပညာတင်ထားတဲ့လူတွေရှိတယ်ဆိုတော့အဲ့လူတွေကတော့ဟိုပို့ပြီးတော့လွယ်ကူဖို့ရှိပါတယ်အဲ့ဒါဒီဟိုမှာ short term training ခေါ်တဲ့ဟိုဒီတစ်နှစ်ကနှစ်နှစ်အများဆုံးပြီးတဲ့ဟိုသင်တန်းနေရှိပါတယ်အဲ့ဒါအဲ့လိုဒီနိုင်ငံမှာပွဲရပြီးသားအထူးဖြစ်ပြီးသားသုံးဖို့အထူးသင်တန်းနေရောက်နေတဲ့လူတွေကအဲ့ဒီမှာရှောက်ပြီးတော့ဟိုအတွေ့အကြုံရှာလို့ရနိုင်ပါတယ်နောက်တစ်ခုအပိုင်းကျွန်တော်သတိထားမိတာကတော့ဒီမှာဒီပြင်ပပေါ့နော်ပုတ်ကလေးက private ဘိုင်းကလည်းဆရာဝန်ငယ်လေးဇာမွေးလေးဖြစ်ကြတယ်အခုဆို MRCB ဇာမွေးလေးဒီဗမာနိုင်ငံမှာနေဟိုအစအကုန်လုံးပြီးတဲ့ဒီပေါ့နော်စာတွေရောလက်တွေရောဖြည့်ပြီးတော့အောင်မြင်ကြတာတွေ့ရတယ်ဆိုတော့ဒါအများကြီးကောင်းပါတယ်ကျွန်တော်နေအများကြီးဝန်တာတယ်ဒါပေမဲ့သူတို့အနေနဲ့ကတော့ရှေ့လျှောက်ပြီးဘွဲရတယ်တခုတော့မပြီးသေးဘူးပေါ့သူတို့မှာ
လက်တွေ
လို့ကြအဲ့တော့အဲ့အကန်းကန်လည်းကျွန်တော်တော့တိတ်ချာရှင်းလဲတော့မသိသေးပါဘူးသူတို့အနေနဲ့ကတော့နိုင်ငံခြားကိုတိုက်လိုက်တွားပြီးတော့ဒီလိုလက်တွေ့စီးဖို့ဆိုတော့နည်းနည်းအခက်အခဲရှိကောင်းရှိနိုင်ပါလေ။ဘာကြောင့်လဲဆိုတော့ဒီသူတို့မှဒီလက်တွေ့အပိုင်းကအားနည်းနေနိုင်နေတယ်ပေါ့တချို့လူတွေပေါ့နော်။အဲ့တော့အဲ့အပိုင်းကိုကန်တာကိုတော့သူတို့ဆောင်ဘွဲဘွဲရရုံတစ်ခုလည်းမဟုတ်ဘူး။အဲဒီလက်တွေ့အပိုင်းကန်တာမှလည်းတိုးတက်အောင်လုပ်ပေးဖို့လိုတယ်ထင်ပါလေ။
ဟုတ်ကဲ့ပ
ါ
အခုဒီမြန်မာနိုင်ငံကလည်းပွင့်လင်းလာပြီပေါ့နော
်
ဒီအစိုးရတည်းလက်ထက်မှာပွင့်လင်းလာပြီဆိုတော့နိုင်ငံသားမှာရှိနေတဲ့မြန်မာဆရာဝန်တွေကပြန်လာကြတာရှိတာပေါ့နော
်
အဲသူတို့အနေနဲ့ကလည်းသူတို့တက်တဲ့ကျွမ်းကျင်တဲ့နေပယ်ပေါ့ဥပမာဆိုလို့ရှိရင်ပျက်စီးကုအထူးကုရှိမယ်ဆေးရောဂါအထူးကုရှိမယ်ပေါ့ကြောက်ကနဲ့ဒီဒေါက်တာသင်မောင်ဟန်နဲ့လူပဲကြောက်ကယောဂါအထူးကုရှိမယ်ပေါ့အဲ့လိုဆရာဝန်ကြီးတွေဒီဘက်ကိုလာပြီးတော့မြန်မာနိုင်ငံရဲ့အကျမ်းမာရေးစနစ်မှာပေါ့ဟိုထဲထဲဝင်ပြီးတော့ကူညီပေးနေတယ်ပေါ့နော်ဟိုငွေကြေးရမှာမဟုတ်ပါဘူးဒီလိုမျိုးပေါ့စေရနာနဲ့ကူညီပေးနေတယ်ဆိုပြီးလာပြီးကူညီပေး တဲ့အခါမှာဟိုတချို့တွေလည်းအောင်မြင်တာတွေရှိသလိုဟို case by case ပေါ့အခက်အခဲရှိတာတွေလည်းရှိတာပေါ့နော်အဲ့တော့အဲ့လိုမျိုးကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ဒါမှတ်ပါတယ်ဟိုကျွန်တော်တို့ဒီမှာမွေးတယ်ပြီးတော့အခြေခံပညာရေးတင်ကြရပေါ့နော်အကြောင်းအကြောင်းရနိုင်ငံခြားရောက်သွားတယ်ပို့ပြီးတော့ထပ်ပြီးတော့ပညာရေးစီးပူးကြရဆိုတော့တော်တော်များများကစိတ်ထဲမှာလာပြီးတော့ပြန်တစ်ခုပြန်ပေးဆက်ခြင်းတယ်ပေါ့နော်အဲ့တော့ကျွန်တော်ဒီသားလောက်ဆိုရင်ဒါတူချင်းတူချင်းခင်မုန်းလို့လာကြတယ်သို့မဟုတ်အတင်းဖွဲ့တွေဘာသာရေးအတင်းဖွဲ့တွေလောက်ဆောင်မှုနဲ့လာကြတယ်အဲ့လိုမျိုးပေါ့နော်အဲဒါတောင် G2G arrangement လာကြတယ်ဟိုဒါပေမဲ့ဒီလိုလုပ်တဲ့အခါမှာတော့ကျွန်တော်အမြင်ကတော့နည်းနည်း ပို့ပြီးတော့ coordination ရှိဖို့လုံမလားတော့မသိဘူးပေါ့လေအဲ့တော့ကျွန်တော်အကြံဉာဏ်ကတော့ဒီလိုလာတဲ့လူတွေနဲ့ကိုညီပေးခြင်းနဲ့လူရဟုတ်တဲ့ဆရာထက်တော့ ਨੇ ဒီမှာရှိရတဲ့သိပညာရှင်တွေလည်းပါလေဒီပူပေါင်းဆောင်ရွက်ကြမယ်ဆိုရင်တော့အရေးကြီးဆုံးကတော့ mutual respect ရှိဖို့လိုမယ်ထင်ပါတယ
်။
တစ်ဖက်တ
စ်ဖ
က်ပြန်မှန်လေးစားမှုပေါ့နော်။လာတဲ့လူတွေကလည်းဒီကိုတတ်ထားပညာနဲ့ဦးစားပေးလုပ်မယ်။ဟိုဒီကလူကလည်း welcome လို့ပေါ့နော်ကျိုးစွန်မယ်။ဘာဆိုတော့ဒီနှစ်ဖွဲ့စုံရဲ့ရည်ရွယ်ချက်ကတခုပါပဲဒါကပါလေဆိုပြီးမှပြမရှိတဲ့လူတွေအတွက်အချမ်းမိုက်စင်တာမြစ်တင်ပေါ်နဲ့တာသမီအကူညီပေးဖို့နဲ့ပညာဖြန့်ဝေဖို့ပေါ့အဲ့တော့အဲ့လိုမျိုးအတွက်ကျွန်တော်ဒီအချင်းချင်းပေးချင်တာတော့ဒီလိုတူချင်းရောဖွဲ့လိုက်လုံနေတာစာပြီးပို့ပြီးတော့ပူအောင်ဆောင်ဖို့ရှိအောင်ကောမဒီတရားဖြစ်ဖြစ်ဖွဲ့ထားပြီးတော့ဘယ်လိုလူတွေပါတဲ့လဲဆိုတော့ဥမာမြန်မာနိုင်ငံစေကောင်စီတို့နောက်ဒီဆရာဝန်ကြီးတွေဒေတာဆိုင်ဘာသာရေးဆိုင်ရာဆရာဝန်ကြီးတွေရဲ့နောက်နိုင်ငံအစိတ်ပါဝန်စားတဲ့လူတွေเนี่ยบาตาเซียนเซียนวันนี้เนี่ยภွေซี้ท่าเองเนาะโมပြီးတော့
สนิทจ๋า
สนิทจ๋าရှိမယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့มาနောက်ထပ်ဆက်ကော်မတီဖွဲ့ပြီးတော့တက်ဆိုင်ရဲ့ဘာသာရအလိုက်တူညီတဲ့ဟိုစေပညာရှင်တွေပုံပေါ်လောက်ကြရင်တော့ပို့ပြီးတော့တတိယောက်ဖြစ်မယ်ထင်ပါတယ်အရေးကြီးသွားခုနကျွန်တော်ပြောစလောပါပဲတယောက်ကြောင့်ပြန်လည်လေးစားမှုနဲ့ဒါဆိုရုံကြည်မှုတည်ဆောက်လို့ရတယ်ပါလေ
ကိုကျမတို့ဒီမြန်မာနိုင်ငံမှာအသက်60ကျော်ဆိုလို့ရှိရင်ကျန်းမာရေးဝန်ထမ်းဖြစ်ဖြစ်အစိုးရဝန်ထမ်းနေရာပေါ့လေပြည်စင်ယူကြရတယ်ဒါပေမဲ့အသက်60ဝန်းကျင်နေရာဘာပဲပြောဟိုလှုပ်ရှားနိုင်သေးတယ်ပေါ့နော်တော်တော်လေးလေးလုံနိုင်ခိုင်နိုင်သေးတယ်ဆိုတော့သူတို့တွေရဲ့လုံအားတွေပေါ့နော်ဟိုနိုင်ငံကလာတဲ့လူတွေအမြင်မှာတော့ဒါဒီသူတို့ရဲ့လုံအားတွေလက်ဟတ်တာဖြစ်တယ်လို့မြင်တာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဒေါက်တာသင်မောင်ဟန်ဘလို့များအသုံးသတ်လို့ရပါလဲရှင
်ဟုတ်ပါတယ်ဟုတ်ကျွန်တော်ကလည်းခုမှအသက်60ပြည့်ဆိုတော့ကိုယ့်ကိုကြီးရတော့တိတ်မချင်သေးဘူးပေါ့နော်အများကြီးလုံနိုင်မယူဆရတယ်နိုင်ငံခြားမှဆိုလဲဒါကျွန်တော်တို့လုံနိုင်တော့လုတ်တဲ့ဩစတြေးလျဆိုလဲ65အနည်းဆုံးထိလောက်ကြရတယ်ပေါ့နော်အဲ့တော့ကျွန်တော်ခုမြင်တာကတော့ဒီမှာ60နဲ့ကျွန်တော်တကယ်ချင်းနဲ့ကျွန်တော်ရဲ့စီနီယာကြတဲ့လူတွေလည်း60နဲ့ပြည့်သွားပြီမဲ့သူတို့ကဆက်ပြီးလုံတိုင်းကန်တန်သေးတယ်လုံချင်းကန်စီလည်းရှိတယ်အဲ့တော့ဒီလူတွေဘယ်မှသွားလုတ်တယ်ဆိုတော့ဟိုပုတ်ကြီးက
ဆေ
းုံနေမှာသွားလောက်ကြတယ်တချို့ပတ်တိုင်းပေါ့เนาะတချို့ကြအချိန်ပြည့်ပေါ့ကျွန်တော်နေမြင်တာကဒီလူတွေရဲ့အတွေ့အကြုံပညာနဲ့เนาะအဲ့ဒီစာသွေသင်ကြားမှုရောဆေးပညာအတတ်ပညာသင်ကြားမှုရောစာဆောင်ပွဲစစ်တာအကုန်လုံးမှာသူတို့မှာအတွေ့အကြုံအများကြီးရှိပါတယ်ဆိုတော့ဒီ workforce ပေါ့เนาะဒီဒါhuman resource ကလူသားအရင်းမြစ်တွေပေါ့ဒါတွေကအင်မတန်ဖိုးမပြနိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့မြင်တာတော့ခုနပြောခဲ့သလိုပဲဒီ private ဘုက္ခလကကဏ္ဍမှာစေပညာပိုင်းကတူးတက်မှုရှိလာဖို့ကဒီငြိမ်းသာသွားတဲ့ဆရာဆရာမကြီးတွေအနေနဲ့အများကြီးလှုပ်ဆောင်ပေးနိုင်ပါလိမ့်မယ်ဒါကခုနပြောသလိုလူငယ်ပိုင်းကလည်းMRCB လို့ဆောင်ွယ်တွေအောင်ထားတဲ့ကလေးတွေအမြဲတမ်းတော်တဲ့ကလေးတွေပါအဲ့တော့အဲ့ဒီကလေးတွေအတွက်ဟိုလက်တွေ့ပညာသင်ကြားမှာသူတို့ကအထောက်အပံ့နိုင်ပါလိမ့်မယ်ဆိုတော့ဆိုလိုချင်တဲ့သဘောကအစိုးရနဲ့ကဏ္ဍရောပုဂ္ဂလကဏ္ဍရောနှုတ်နှစ်ဖက်ဆုံးဖွံ့ဖြိုးမှဒါလည်းဒါဒီပို့ပြီးတော့စက်မိုက်အစဉ်တန်းပုံမြင်လာမယ်လို့ထင်ပါတယ်ဆိုတော့အဲ့ဆရာဝန်ကြီးတွေကိုဟိုလိုတဲ့နေရာမှာသူတို့ကလည်းကုညီဖို့အစဉ်တန်းလို့ကျွန်တော်ထင်မြင်မိပါတယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အခုလိုမျိုးဟုတ်ဆစ်ရှင်လက်ရှိရှင်းပြအတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျေးဇူးလက်ရှိနေပါတယ်ရှင်။ဒီလိုပ
ါ။ဒေါက်တင်ဆိုးဝင်းစီစဉ်တင်ဆက်တဲ့မြမအေးဆွေးနွေးခန်းကိုနားဆင်ခဲ့ရဖြစ်ပါတယ်ရှင
်။ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော့ရှင်များရှင် VOA မြန်မာပိုင်းအစီအစဉ် March 12ရက်တနင်္ဂနွေနေ့ညမြန်မာစံတော်ချိန်9နာရီခွဲရှိပါပြီ။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုတော့ line to meter 24 25 32နဲ့50တို့အပြင် line length meter 190တို့ကနေပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါ။အခုပထမအဦးဆုံးတော့မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြည့်ရအောင်ပါရှင်။
လာပါရှင်။ VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။ Congratulations မှာ VOA လို့ရေးလာတဲ့ယူနန်ပြည်နယ်ကတော်ရရှင်ကိုသက်ကတော့ VOA သတင်းဌာန85နှစ်သက်တမ်းရှိခဲ့ပြီမလို့ဂုဏ်ယူပါကြောင်းအခုလိုမျိုးရေးလာပါတယ်။
Congratulations မှာ VOA ဒီနှစ်ကြာရောက်တဲ့ VOA ရဲ့85နှစ်မြောက်ကနေပြီးတော့နောက်နှစ်ပေါင်းများစွာတိုင်အောင်တည်တံ့ခိုင်မြဲစွာနဲ့ပြည်သူအတွက်အကျိုးပြုတဲ့သတင်းဌာနတစ်ခုအနေနဲ့ထာဝရရည်တည်နိုင်ပါစေလို့ VOA ရဲ့ပရိသတ်တယောက်အနေနဲ့ဆုတောင်းဆန္ဒပြုလိုက်ရပါတယ်ခင်ဗျာ
။ UNAM ပြည်နယ်ကတော်ရရှင်ကိုသက်ဆန္ဒပြုလာတာဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်။ဆက်ပြီးတော့လည်း VOA ကို Radio ရုပ်မြင်သံကြားနဲ့ Online တို့ကလည်းနားဆင်ကြည့်ရှုအားပေးပါအောင်လို့မှာကျင်ပါတယ်နော်။နေနိုင်ဆိုတဲ့တော်ရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆိုလာပါတယ်။တော်ရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းတေးလေးတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်။ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းအပုတ်တရာဆီမှာထိတ်ဆုံးရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်။ Ed Sheeran ရေးသားဆက်ဆိုတဲ့ Shape of You ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းကိုသူတငယ်ချင်းတွေနဲ့အစရေးတော့ဘာဘီရိုးကျွန်းသူနာမည်ကျော်အဆိုတော် Rihanna တီဆိုဖို့ဆိုပြီးရည်ရွယ်ပြီးတော့ဆက်ဆိုတာလို့ရှင်ကပြောပါလေဒါမှမဟုတ်တချင်းတစ်ဝက်လောက်ရေးပြီးတော့တချို့စာသားတွေကိုတော့ Rihanna ကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒါလို့ဆိုရင်တော့သူကိုယ်တိုင်ပဲဆိုပါတော့မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါလေဒီတချင်းက Pop နဲ့ Dance Hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေကာကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရော့ဆက်ပြီးတော့ရေးထားတာပါတချင်းကစာသားတစ်ကြောင်းကတော့ညကဝဲရုံမှာအချစ်ကိုရှာဖွေတွေ့ရှိမှာမဟုတ်ဘူးဒီတော့ဘားဆိုင်မဲ့သွားမယ်တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါတယ်ဒီတချင်းက UK သချင်းတစ်ပုတ်ထဲတေးတက်ပြားစီးမှာ2019ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့သချင်းထွက်ထွက်ချင်းပထမအဦးဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါတယ် American Billboard Hot 100စီးမှာတော့နံပါတ်1ချိန်ပြီးတော့ American မှာစာဖြန့်ချီတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းတန်20ကျော်ရောင်းချရမှုပေါင်း2သိန်းခွဲနီးပါးနဲ့အောင်မြင်ခဲ့တာပါEd Sheeran ရဲ့သချင်းတွေထဲမှာကြေးလက်တေးစီးမှာလဲနံပါတ်1ချိတ်တဲ့ပထမအဦးဆုံးသချင်းလဲဖြစ်ပါတယ်ရှင်။ Ed Sheeran တည်ဆူထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်။Love isn't the best place to find the lovers, so the bar is where I go. Me and my friends at the table doing shots, tripping fast, and then we talk slow. And you come over and start up a conversation with just me, and trust me, I'll give it a chance. Now take my hand, stop, and the man on the jukebox, and then we start to dance. And now I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me, say.Follow my lead. I'm in love with the shape of you. We push
heart is falling too. I'm in love with your body. Last night you were in my room, and now my bedsheets smell like you. Every day discovering something brand new. Well, I'm in love with your body. Ooh, I, ooh, I, ooh, I, ooh, I. I'm in love with your body.
When we came, we let the story begin. We're going out on our first date. Mm-hmm. You and me are thrifty, so go all you can eat. Fill up your bag and I fill up the plate. Mm-hmm. We talk for hours and hours about the sweet and the sour and how your family's doing okay. Mm-hmm. And leaving, getting a taxi, kissing the backseat. Tell the driver, make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. I'm coming now, follow my lead. I'm coming now, follow my lead. Mm-hmm. I'm in love with the shape of you. We push and pull like a magnet do. Although my heart is falling.
ရန်တီဆိုထားတဲ့ shape of you ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မြမတိချစ်တော်ရရှင်တွေအတွက်လည်းမြမတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာမြေတာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစီမှာတယ်။ဒီမှာတော့စနေညတိုင်းမှာတင်ဆက်ပေးနေကြ။ဒါရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြတဲ့အကြောင်းအရာဖြစ်တဲ့မြမနိုင်ငံမှာတည်ငန်းကနေကိုရန်တီအတန်းနဲ့ဆောင်ပွဲအောင်ရှုံးသတ်မှတ်တဲ့စနစ်ကိုပဲဖြတ်ပြီးတော့အရေးချင်းအစ်စ်သတ်မှတ်တဲ့စနစ်အစားထိုးဖို့မြမနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြည်တုံးလာတဲ့အဲဒီဆောင်ပွဲစနစ်ကိုဖြတ်သိမ်းမဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA စနေညဒါရိုက်လေလိုက်အစီအစဉ်မှာဆွေးနွေးသွားတာမှာတော်တော်များများစာရည်နဲ့ရေ Facebook ကတစ်ဆင့်တယ်လီဖုန်းဆက်ပြီးတော့တမျိုးဝင်ရောက်ပြီးတော့ဆွေးနွေးကြပါတယ်။ဒီမှာ Facebook ထဲကတော်ရရှင်တယောက်ဆွေးနွေးလာတာကိုမဖော်ပြလိုက်ရလို့ဆက်ပြီးတော့ပြောပြပေးခြင်းပါတယ်နော်။ဝဇီယာဆိုတဲ့တော်ရရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးသင့်ပါတယ်ဆိုပြီးတော့ခုလိုအကြံပြုလာပါတယ်
။တင်ကြားရေးဘိုင်းနဲ့ဆိုင်တဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးကျင့်သုံးမိုးပြန်ပြလို့ပါဘူး။ဒါပေမဲ့စနစ်နှမျိုးကိုတော့ပြောခြင်းပါတယ်။ပထမတစ်မျိုးကငါလုတ်တလို့လို့ငါတွက်တဲ့အတိုင်းတွက်ငါဖြေတဲ့အတိုင်းဖြေဆိုတဲ့စနစ်မျိုးပါចောင်းသားကိုတွေးခေါ်စေခြင်းမပြုပါဘူးဒီလိုစနစ်ကစာမွေးပွဲမှာအမှတ်များများရနိုင်တယ်ပြဿနာကိုကိုယ်တိုင်ဖြေဖို့မစွမ်းနိုင်ပါဘူးအများရန်ဆရာရှာရတတ်ပါတယ်ဒုတိယသင်ကြားနည်းစနစ်ကတော့ចောင်းသားကိုဘက်ပေါင်းစုံအောင်ချပြတယ်အသေးစိတ်ရှင်းပြတယ်ပြီးရင်ចောင်းသားကိုကိုယ်တိုင်ဖြေရှင်းခိုင်းတယ်တွက်ခိုင်းတယ်သူတို့တတ်တလောက်မတ်တလောက်လုတ်ပြတာကိုလက်ခံပြီးသူတို့ကိုယ်တိုင်ပြဿနာများကိုဖြေရှင်းတတ်အောင်လက်ကျင့်ပြုစုပြောထောင်ပေးတဲ့ပညာရေးစနစ်ပါဒီစနစ်ကစာမေးပွဲမှာအမှတ်များမယ်လို့အမှတ်မခံနိုင်ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာတွေ့ကြုံလာမဲ့ပြဿနာမျိုးစုံကိုဆရာရှာနေစရာမလိုပဲကိုယ်တိုင်ဖြေရှင်းနိုင်ပါလိမ့်မယ်ဒီတော့ပထမပြောတဲ့ပညာရေးစနစ်ကဆရာကိုရှာနေရတဲ့ကျွန်ပညာရေးစနစ်ဒုတိယစနစ်ကျတော့မိမိကိုယ်တိုင်ဖြေရှင်းနိုင်အောင်သင်တဲ့စနစ်ဆိုတော့ဘယ်စနစ်ကိုသွားကြမှာလဲဘာတွေကိုဘယ်လိုပြင်ဆင်ကြမှာလဲသက်ဆိုင်သူများကိုအသိပေးလိုက်ပါတယ
်မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးလာတဲ့ဒီ Facebook ပေါ်မှာဆွေးနွေးလာတဲ့သောရရှင်နောက်တူဦးကတန်ဆိုဖြစ်ပါတယ်သူကတော့
လက်ရှိပညာရေးစနစ်ပြောင်းလဲမယ်ဆိုရင်ပြောရမှာတွေကတော့အများကြီးပါကျွန်တော်အထင်နဲ့လက်တွေ့မြင်နေတာကိုပြောရမယ်ဆိုရင်ပညာရေးစနစ်ရဲ့ကျောင်းဆရာကျောင်းဆရာမတွေကိုပြောင်းလဲနိုင်ရင်တော့ပညာရေးစနစ်ကကောင်းလာပါလိမ့်မယ်ကျောင်းသားဆိုတာကတော့ပြောင်းလဲဖို့အလွန်လွယ်တယ်လေနောက်တစ်ခုကမိဘစာတင်ကျောင်းဆိုတာကျောင်းသားရှိမှစာတင်ကျောင်းဖြစ်လာမှာပါစီးရတဲ့မိဘတွေစာတင်ကြောင်းကိုသူ့သားသမီးဘလို့ကြောင်းထားမလဲအဲ့ဒါကကြတော့နိုင်ငံတော်နဲ့ဆိုင်တယ်လေကြောင်းသားမိဘတွေကိုအလုတ်အကန်အခွင့်အလမ်းပေးရမှာကနိုင်ငံတော်အပေါ်မှာမူတည်နေပါလေ
သားသမီးတွေပညာတတ်ဖို့အတွက်ကြောင်းသားမိဘတွေဒီပညာကိုပေးနိုင်စွမ်းရှိတဲ့အပေါ်မှာလည်းမူတည်ပြီးတော့အဲ့လိုပညာပေးနိုင်ဖို့အခွင့်အလမ်းတွေရှိဖို့ကလည်းအလုတ်အကန်ရှိမှရမှာပါဒါကြောင့်မလို့ဒါကလည်းနောက်ဆုံးနိုင်ငံတော်နဲ့သက်ဆိုင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်အခုတော့တော်ရရှင်နေလှုပ်လှုပ်လက်လက်ထုတ်ဖော်လာတဲ့နိုင်ငံရေးအမြင်တွေကိုဝေမျှပေးကြပါရစေ။ကျမတို့ VOA ရန်ကုန်ဖွဲ့သားကိုထက်အောင်ကပြီးခဲ့တဲ့သတင်းပတ်တုန်းကသတင်းတပုတ်တင်ပြခဲ့တာမှာတော့အရသာအစိုးရရဲ့လက်ထက်မှာပထမဦးဆုံးကျင်းကျင်းပပေးမဲ့ဂျားဖြက်ရွေးကောက်ပွဲအတွင်းမှာမဲဆင်းမှန်ကန်မှုအစီရေကရွေးကောက်ပွဲကော်မရှင်တွေအဓိကအစိုးရချက်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်တယ်ဆိုတဲ့သတင်းမှာအေပြီလတရနေ့မှာကျင်းပမဲ့ဒီဂျားဖြက်ရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအတွင်းလုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့ဒေသတွေမှာလည်းရွေးကောက်ပွဲကျင်းပသွားဖို့
Commission Tawin Shitu Duga, Piotaraba. Did the ring of you up for Pia Bigama, did the dinner, but the Piotarashin is 3 at 9 AM, you know, Jemra Tompian Gila Javari. Thorashin, so lace red Thorashin at the chapter you got with Jimbabu Kesapama to yet Timinjago Kulu Yilavari.
Maybe we'll do my same ones, Abu, but do Della Della, come on it, so ya mapilabu, so ye, baby do my maybe mamma hope.
Come on it, so ya, Damalau, so ye, but do my maybe mamma hope, so red Yilaraba, however.
ကောင်းမွန်တဲ့အစိုးရတည့်ရဲ့ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ကြိုတင်ဟောကိန်းထုတ်လို့မရဘူးထင်ပါရဲ့နော်သတော်ရှင်ပိုင်စိုးကလည်းကျွန်တော်တို့မဲပေးပါဆိုပြီးကိုယ်ဟာဆိုင်လေးမှာလာကတ်မဲလဲရအောင်ဒီနေ့ကကိုမရအောင်ဦးလေအရှင်ကတောင်းပန်တာတော့ခမည်းမပိုင်ဘူးခမည်းအရှင်ကိုဟုတ်ပါတယ်လမ်းနဲ့ဝေးပါတယ်ဗျာလာစဉ်ကြီးပေးရဈေးကောက်ပေးရနေမလွယ်ပါဘူးဒီကိုယ်ဟာဆိုင်လ
မဲဆန္ဒရှင်တချို့ပို့ပြီးတော့ဒုက္ခရောက်ရပါတယ်ဆိုတဲ့ဒီသောရရှင်သူ့ရဲ့ကိုရစ်အဖြစ်အပျက်တစ်ခုကိုရေးလာတာဖြစ်ပါတယ်ဆက်ပြီးတော့ဒေတောင်းတဲ့သောရရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဒီထောင်လာတဲ့သောရရှင်ဒီထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရက်အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါလာတာပါမြေစုမွန်းဆိုတဲ့သောရရှင်ကအစိုးရဝနရဲ့အနည်းဆုံးလူဆိုတဲ့တခြင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်မြစ်တာတေးလက်ဆောင်တခြင်းလေးကိုထောက်လွှင့်ပေးကြပါရနော်ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ Not for me le Moment sanantha ma Yang song che pan khin le de Ne ai sa pa no Chin na du ai ma la la ma po ja过好的千里面没错对吗用尽谁唱没什么解你走路啊我忘了都看你就对也看也塞没阿珍他不才阿珍吗喏几千个字我明白了谁也看过得要甜美的记忆啊吧用尽阿古来过的千言你走路啊你是你的命你的妈你在你手中都告诉啊懂你的人几乎也不敢说吧你是你的命有你的苦啊你的哪里有你是你的快吧若到我不喊你总牵压的啊
ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မန္တလေးချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
် Not for me le Moment sanantha ma Yeah so se pan kan le de
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကနာအောင်နားဆင်ရခဲ့ရဖြစ်ပါတယ်အခုတော့ပြည်တွင်းတည်တင်းတုံတက်ချက်အစီအစဉ်ကိုနားဆင်ရမှာပါဒီသတင်းပတ်မှာတော့အမှုပညာရှင်တွေအခွန်ရှောင်ကြသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားတာကိုမအင်ဂျင်နီယာကူညီတင်ဆက်ထားပါတယ်ရှင်
လာမယ့်မတ်လ17ရက်နေ့ဆိုရင်မြန်မာရုပ်ရှင်အကယ်ဒမီစုပေးပွဲကျင်းပပါတော့မယ်အကယ်ဒမီစုပေးပွဲမတိုင်ခင်ရုပ်ရှင်လောကသားတွေအကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့ပြဿနာတစ်ခုကတော့ဘန်ဒါရီနဲ့အခွန်အရေးဌာနပြည်တွင်းအခွန်ဦးစီးဌာနကနေအစိုးရပိုင်သတင်းစာတွေကနေတဆင့်အခွန်ဆောင်တဲ့ရုပ်ရှင်အမှုပညာရှင်စီးရင်ထုတ်ပြန်လိုက်တဲ့ကိစ္စပါကြီးညာချက်မှာ 2016ခုနှစ်အတွက်ဝင်ငွေကိုဆောင်ထားသူစီးရင်မှာအမှုပညာရှင် 19 ယောက်ပဲပါဝင်နေတာတွေ့ရပါတယ် ဒီထဲဆောင်ထားတဲ့အခွန်ငွေကလည်းအဲ့ဒီအမှုပညာရှင်တွေရတဲ့အခွန်ဝင်ငွေနဲ့နှိုင်းယှဉ်ရင်မဆိုးစလောက်ပမာဏလောက်ပဲဖြစ်နေတာမို့ပြည်သူတွေကြားဝေဖန်တဲ့တွေထွက်ပေါ်လာပါတယ်။တပြိုင်နက်တည်းအခွန်ဆောင်စီးရင်မှာမပါတဲ့အမှုပညာရှင်တချို့ကလည်းအခု 2016ဘာနာနှစ်မကုန်သေးဘူး။ခါတိုင်းသူတို့အခွန်ဆောင်ပါတယ်။အခုလည်းဆောင်မှာပါ။အခုလိုဘာနာနှစ်မကုန်ခင်ဂျင်ညာလာဟာအခွန်ဌာနကမယိုးသားဘူး။စသဖြင့်ဝေဖန်ကြတာတွေလည်းရှိလာပါတယ်။အမှုပညာရှင်တွေအခွန်ဆောင်သင့်သလား
အခွန်ဆောင်နာမဆောင်နာဟာတိုင်းပြည်အတွက်ဘလောက်ရေးကြီးလဲဆိုတာကုတပတ်ဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ။ပြည်တွင်းအခွန်ကထုတ်ပြန်တဲ့စာရင်းမှာပြည်တီဦး၊နေတိုးဖွဲ့ဖွဲ့နဲ့ခန့်စီသူတို့ဟာတနစ်စာအတွက်အခွန်ငွေ70,000ကနေ30,000အထိပေးသွင်းခဲ့ကြပြီးအခုအများဆုံးပေးဆောင်သူအမှုပညာရှင်တွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်။ဆိုင်းဆိုင်ခန့်လိုက်တဲ့ဈေးရထက်တို့ကငွေ70,000ကနေ
န်အောင်ဝဝအောင်နဲ့နေထူးနိုင်သူကငွေကျပ်တသိန်းကျော်ကနေ3သိန်း၊ဂွမ်းပုံကြီးအရိုင်းနဲ့ဦးဝင်းမြိုင်တို့ကငွေကျပ်တသိန်းအောက်တို့ကိုပေးဆောင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခွန်ကဥပဒေအရပြည်တွင်းအခွန်ဦးစီးဌာနဟာအခွန်တန်းပြည်သူတယောက်ဘလောက်အခွန်ဆောင်ထားတယ်ဆိုတဲ့ပမာဏအတိအကျထုတ်ပြန်ပြောဆိုခွင့်မရှိပါဘူး။ဒါကြောင့်အခွန်ပမာဏဘလောက်ကနေဘလောက်ကြားအခွန်ထမ်းဆောင်သူတွေအဖြစ်အကြမ်းပြင်းလောက်ပဲဖော်ပြနိုင်တာဖြစ်ပါတယ်။အနုပညာရှင်တွေအခွန်ဆောင်ထားတဲ့ငွေတွေများသလားနည်းသလားတွက်ချက်ကြည့်ကြရအောင်ပါ။2016ခုနှစ်ပြည်ထောင်စုရဲ့အခွန်ကောက်ဥပဒေမှာတစ်နှစ်ဝင်ငွေကျပ်သိန်း20အောက်ကိုအခွန်ကင်းလွတ်ခွင့်ပြုထားပါတယ်။တစ်နှစ်ဝင်ငွေသိန်း20ကျော်ကနေ50ကျော်ကိုအခွန်900ခိုင်နှုန်းသိန်း50ကျော်ကနေသိန်း100အထိ100ခိုင်နှုန်းသိန်း100ကျော်ကနေသိန်း200အထိ1500ခိုင်နှုန်းသိန်း200ကျော်ကနေသိန်း300အထိ200ခိုင်နှုန်းနဲ့သိန်း300အထက်ကို2500ခိုင်နှုန်းကောက်ဖို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်အရဆိုရင်အခွန်အများဆုံးထမ်းဆောင်ပါတယ်ဆိုတဲ့ပြည်တီဦးနေတိုးဖွေးဖွေးနဲ့ခန့်စီသူတို့ကိုယ်တိုင်ပင်လျင်တစ်နှစ်လုံးနေမှကျပ်သိန်း450လောက်ပဲဝင်ငွေရှိတယ်လို့ပြောဆိုထားပုံပေါက်ပါတယ်။အကြောင်းကတော့အခွန်တွက်ချက်မှုစနစ်အရာအချက်လက်တွေပြည့်စုံရင်တက်တာခွင့်ပေါင်းစုံကျပ်သိန်း200လောက်ရနိုင်ပြီးကျပ်နဲ့ကျပ်သိန်း250အပေါ်လောက်မှာပဲအခွန်20ရာခိုင်နှုန်းဆောင်ရမှာဖြစ်ပါတယ်။ဒါမှအခွန်ကျပ်သိန်း50ကျတင်မှာပါ။အဲ့ဒီထိပ်တန်းအခွန်ဆောင်တဲ့အမှုပညာရှင်4ယောက်ဟာကျပ်သိန်း20ကနေ50ကျားဆောင်တာဆိုတော့အဲ့ဒီကျပ်သိန်း450ပမာဏထက်နေတဲ့ဝင်ငွေပဲရပါတယ်လို့ပြောဆိုထားတဲ့အတိတ်ပဲထွက်ပါတယ်
။တကယ်လက်တွေ့အခြေအနေအရဆိုရင်အဲ့ဒီနာမည်ကြီးမင်းသားမင်းသမီးတွေဟာရုပ်ရှင်ဇာတ်ကားကြီးတကားရရင်ကျပ်သိန်း200ကနေ250ဘီ video တကားရိုက်ရင်ကြက်သိန်း100ကနေ150ရနိုင်ကြတာပါဝင်ငွေအလွန်ကောင်းပြီးအလွန်ချမ်းသာကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်နည်းများမဟုဒီမိုကရေစီအစိုးရခေတ်မှာအခွန်ဆောင်တယ်ဆိုရင်ပဲသူတို့ကိုအသိမှတ်ပြုရမှာဖြစ်ပါတယ်သူတို့ထက်ပိုဆိုးတာကအခွန်လုံးဝမဆောင်တဲ့အခြားအမှုပညာရှင်တွေပါဒီစင်းထဲမှာမပါဘူးဆိုကြတဲ့ကတစ်နှစ်ကြက်တသိန်းအောက်တနည်းတစ်လကူမှာကြက်ငွေထောင်ကနန်းလောက်တော့အခွန်မဆောင်ဘူးဆိုတဲ့သဘောတက်ရောက်နေပါတယ်ဒီအတွက်တချို့အမှုပညာရှင်တွေကတော့ရှင်းကြလင်းကြပါတယ်
အလုံးကိုခြုံငုံသုံးသက်ကြည့်ရင်မြန်မာနိုင်ငံကအမှုပညာရှင်တွေအများကြီးတဲကမှလက်တဆုပ်စာလူတွေလောက်ပဲအခွန်ဆောင်ကြတာဆောင်းတော့လဲနည်းနည်းလေးပဲအခွန်ဆောင်ကြရဲဆိုတာတွေ့နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်အခုဆိုတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်းရဲ့တာဝန်ယူထားပါတယ်ဒီအစိုးရဟာတိုင်းပြည်အတွက်လိုအပ်တဲ့အသုံးစရိတ်ကိုငွေဆက်ကူတွေဘုံဘလော့ရိုက်ထုတ်ပြီးမဖြေရှင်းသလိုတရားစာတာတွေကိုလည်းဖြစ်တဲ့ဈေးနဲ့ရောင်းပြီးမဖြေရှင်းပါဘူးဈေးကွက်စီးပွားရေးစနစ်ကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံတွေနီးတူပြည်သူလူထုစီကကောက်ခံရရှိတဲ့အခွန်အကောက်နဲ့တိုင်းပြည်အတွက်လိုအပ်သမျှတုံ့ဆွဲပါတယ်ဒါကြောင့်ဒီမိုကရေစီစနစ်ဒီမိုကရေစီအစိုးရကိုထောက်ခံတဲ့နိုင်ငံသားတိုင်းအခွန်ဆောင်ဖို့လိုကိုလိုအပ်ပါတယ်အဲ့ဒီထဲမှာရုပ်ရှင်အမှုပညာရှင်တွေလည်းပါနေတဲ့အတွက်ထိတ်ဆုံးကနေအခွန်ဆောင်ပြတင်ပါတယ်ပြောရရင်အရင်ဆရာနာရှင်တွေခတုံးကရုပ်ရှင်အမှုပညာရှင်အများစုဟာအခွင့်ဒုက္ကံတွေပါတစ်ဖက်မှာဆရာနာရှင်တွေကဖိအားပေးပြီးဟိုဇကားရိုက်ပေးပါဒီဇကားတယုတ်ဆောင်ပေးပါဆိုပြီးအတင်းအကျပ်ဖိအားပေးစေခိုင်းတာမျိုးရှိပေမဲ့အခြားတစ်ဖက်မှာတော့ရုပ်ရှင်အမှုပညာရှင်တွေကိုမြေခွက်ချပေးတာကားတင်သွင်းခွင့်ပါမစ်ထုတ်ပေးတာလိုမျိုးအပါအဝင်အခြားတာမန်ပြည်သူတွေမရနိုင်တဲ့အထူးအခွင့်အရေးအမျိုးမျိုးပေးပြီးစီယုံသိမ်းသွင်းတာမျိုးလည်းလုပ်ခဲ့ပါတယ်
ဘလိုပဲဖြစ်ဖြစ်လက်ရှိကာလဟာဒီမိုကရေစီအစိုးရကနေတိုင်းပြည်ကိုဒီမိုကရေစီအပြည့်ဝရအောင်ကြိုးစားအားထုတ်နေတဲ့ကာလမှုပြည်သူအချစ်တော်တွေဖြစ်တဲ့ပြည်သူတွေအတုခိုးစရာပုံကိုယ်တွေလည်းဖြစ်တဲ့အမှုပညာရှင်တွေအနေနဲ့စံပြအဖြစ်ထိတ်ဆုံးကနေအခွန်ထမ်းဆောင်သင့်ပါတယ်ခုဆိုရင်အခွန်ဌာနဝန်ထမ်းတွေဟာမအားမလတ်ဖြစ်နေရတဲ့အမှုပညာရှင်တွေရှိရာအရောက်လာပြီး one stop service အနေနဲ့အခွန်ကောက်ခံပေးဖို့တောင်စီစဉ်နေပါပြီဒီလိုထိုက်သင့်တဲ့အခွန်ဆောင်ကြမှသာအမှုပညာရှင်တွေဟာဒီမိုကရေစီစနစ်ကိုကြိုက်နှစ်သက်ပါတယ်ဆိုတာပါဇက်ပြောမဟုတ်တကယ်လဲနှစ်နှစ်ကာကလူလားသူတွေဖြစ်ကြောင်းသက်သေထူပြီးဖြစ်နေပါလိမ့်မယ
်ပြီးတွင်တည်င်းတုံးတက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်တော်ရရှိမြတ်ခင်ဗျာဒီနေ့မှာအတာတကြံကာလအတွက်အများပြည်သူရုံးပိတ်ရက်ကိုခါရနှစ်တည်းလို့ဆက်ရမဟုတ်ပဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိတ်ရက်လျှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိတ်ရက်ဆယ်ရက်ကနေ၅ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းရဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ် VOE ရဲ့ဖုန်းနံပါတ်က1239382555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
အခုလာမယ့်အင်္ဂါနေ့ညတိုင်းရဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ချက်ပြီးဖိတ်ခေါ်ပါရစေရှင်ခုတော့ထူးခြားဆန်းပြသတင်းတွေအစီအစဉ်ကိုတင်ဆက်ပေးမှာပါထိုင်းနိုင်ငံမှာပင်လယ်လိပ်တကောင်ရဲ့ပိုက်ထဲရောက်နေတဲ့အကြွေစိတ်ပေါင်း915ခုကိုခွဲစိတ်ကူးတာမှုလုပ်ပြီးထုတ်ယူနိုင်ခဲ့ပါတယ်အိန္ဒိယနိုင်ငံကအများပြည်သူတွေနေရာမှာအပန်းဖြေအနားယူနေကြတဲ့ဇုံတွဲတွေကိုလိုက်ရိုက်ခဲ့တဲ့လက်ရာရင် Shiv Sena Party ရဲ့အကျင့်စာရိတ်တာထိမ့်သိမ်းရေးရဲတွေကိုလူငယ်တွေဆန္ဒပြတဲ့သတင်းအခုလိုထူးခြားဆန်းပြသတင်းတွေကိုကိုငိန်း Channel မှာခင်ဖြူထွေးတို့ကတင်ပြပေးမှာပါရှင်
ထိုင်းနိုင်ငံမှာပင်လယ်လိပ်တကောင်ရဲ့ဘိုက်ထဲကိုရောက်နေတဲ့အကြွေစိတ်ပေါင်း915ခုကိုခွဲထုတ်ခဲ့ရပြီးအခုချိန်မှာတော့ပြန်လည်ကောင်းမွန်လာနေပါပြီဒီလိပ်ဟာထိုင်းနိုင်ငံချွန်ဘူရီပြည်နယ်ကပန်းညံတစ်ခုတည်းကရေကန်ထဲမှာနေထိုင်နေသူဖြစ်ပြီးတော့နှစ်ပေါင်းများစွာရေကန်ထဲကိုပြစ်ချတဲ့အကြွေစိတ်တွေကိုအစာမှတ်ပြီးမျိုးချခဲ့တာပါအသက်25နှစ်ရှိပြီဖြစ်တဲ့အော့စမင်လို့ခေါ်တဲ့ဒီလိပ်ကြီးဟာ9နာရီကြာခွဲစိတ်ခံဝင်ခဲ့ရပြီးတော့5ကီလိုဂရမ်လောက်အလေးချိန်ရှိတဲ့အကြွေစိတ်တွေကိုခွဲထုတ်ခဲ့ရတာပါသူဟာအစပိုင်းမှာတော့လိပ်ခွန်ကွဲအပ်နေတဲ့ဒဏ်ရာကြောင့်ဓာတ်မှန်ရိုက်ခံခဲ့ရပြီးအဲ့ဒီနောက်မှာတော့ဘိုက်ထဲမှာရှိတဲ့အကြွေစိတ်တွေကို မမျော်လင့်မဲဓာတ်မှန်ကတစင်တွေ့ရှိခဲ့တာပါ။ဘန်ကောက်မှာရှိတဲ့ချူလာလောင်ကောင်းဆေးရုံမှာခွဲစိတ်ခဲ့ရပြီးဒါမျိုးခွဲစိတ်မှုဟာပထမအဆုံးဖြစ်သလိုဒီလိတ်ဟာဆေးရုံမှာနှစ်ပတ်လောက်နေရမယ်လို့ဆရာဝန်တွေကပြောပါတယ်။ဘန်းကျန်ကိုလာရောက်လည်ပတ်သူတွေကကံကောင်းစေဖို့အထိတ်မှန်နဲ့ရေကန်ထဲကိုအကြွေစည်းတွေပြစ်ချရတာကနေအခုလိုဖြစ်ခဲ့ရတဲ့အတွက်ဆရာဝန်တွေကအများပြည်သူတွေကိုအကြွေစည်းတွေပြစ်မချဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံတောင်ပိုင်းကိုချီမြို့ကအများပြည်သူနေရာနဲ့ဆိုင်တဲ့နေရာတွေမှာအပန်းဖြစ်အနားယူနေကြတဲ့စုံတွဲတွေကိုလက်ရိုက်ခဲ့တဲ့လက်ရရင် Shift Sina Party ရဲ့အကျဉ်းစာရိုက်တာထိန်းသိမ်းရဲတွေကိုလူငယ်တွေကစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။Shift Sina Party ရဲ့တက်ကြွလှုပ်ရှားသူတွေကလူငယ်တွေအလားများတဲ့ပင်လယ်ကမ်းဆန်နေရာတွေမှာဇုံတွဲတွေကိုလိုက်ရိုက်ကြတာပါ။ဒီနေရာမှာပဲဒီလူငယ်တွေ၃နှစ်တုန်းကအခုလိုအကျဉ်းစာရိုက်တာထိန်းသိမ်းရေးလှုပ်တာကိုကန့်ကွက်တဲ့အနေနဲ့လူတွေအများကြီးစုဝေးပြီးတော့နန်းရှုပ်တာတွေလှုပ်ပြခဲ့ကြပါသေးတယ်။အခုတစ်ခေါက်မှာတော့လူငယ်ဆန္ဒပြသူတွေက Shift Sina Party ရဲ့အကျဉ်းစာရိုက်တာထိန်းသိမ်းရေးလှုပ်ရက်ကိုရှုံချတဲ့စိုင်းပုတ်တွေကိုကန်ဆောင်ထားခဲ့ပါတယ်။သဘောထားတင်ပါတဲ့ဒီပါတီဟာအိန္ဒိယရဲ့ရှေးထုံးတဲ့အစင်လာတွေကိုယိုယွင်းပျက်စီးစေတဲ့ဆိုပြီးအနောက်တိုင်းရင်ကျေးမှုကိုထူပါတဲ့လုပ်ရက်အဖြစ်ချစ်သူများနေချင်ပါတာနဲ့လိင်တူချစ်သူတွေအကြောင်းပြသတဲ့ရုပ်ရှင်တွေကိုလည်းတားဆီးပိတ်ပင်ခဲ့ပါတယ်
လန်ဒန်မြို့ရဲ့အထင်ကြီးနေရာဖြစ်တဲ့ Trafalgar ရင်ပြင်မှာကျစ်တစ်ကောင်ရောက်နေကြတာပါ ဂျေးချင်သေးယုတ်ကြီးလေးယုတ်ရှိတဲ့နေရာမှာနောက်ထပ်ကျစ်တစ်ကောင်လာထားရတဲ့အကြောင်းကတော့ကျစ်မျိုးစိတ်တွေပြောက်ကွယ်တော့မဲ့အန္တရာယ်ရှိနေတဲ့အကြောင်းလူတွေသတိပြုမိစေဖို့ဖြစ်ပါတယ်ဒီကျစ်ယုတ်ဟာဆဲယုတ်တယုတ်ဖြစ်ပြီးတော့အလေးချိန်50ကီလိုဂရမ်လေးပြီး 1.3 မီတာအရှည်ရှိသလိုလီလီလို့လည်းနာမည်ပေးထားပါတယ်ဆဲယုတ်ပညာရှင်ဂျွန်နိုလန်နဲ့အဖွဲ့ကဖန်တီးထားတာဖြစ်ပြီးအချိန်5ဘက်ကြာတိဆောက်ခဲ့ရပါတယ်ဒီကျစ်မှာလှုပ်ရှားနိုင်တဲ့အစိပ်ပိုင်းပေါင်း40လောက်ပါရှိပြီးတော့အဝေးထိန်း remote နဲ့လူ3ယောက်ကထိန်းချုပ်ရတာပါကျစ်ဟာလမ်းမလျှောက်နိုင်ပေမဲ့လည်းထိန်းဟောက်နိုင်တဲ့အပြင်မျက်တောင်ခတ်နိုင်သလိုအမီးလည်းလှုပ်နိုင်ပါတယ်ဒီကျစ်ဆက်ရုပ်ကိုဖန်တီးတဲ့အခါမှာအခက်အခဲဆုံးအပိုင်းကတော့ကျစ်ရေကိုအယောင်ချေရတဲ့အခါမှာဖြစ်ပြီးတော့အသေးစိတ်ပုံစံညီညီညာညာထွက်အောင်အချိန်ယူဖန်တီးခဲ့ရတယ်လို့နိုလန်ကပြောပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းလိုဒေသတွေမှာကျစ်တွေရဲ့ဇက်ကြမြေတော်တော်များများကွယ်ပြောက်ခဲ့ရပြီးကျစ်တွေဟာလူတွေနဲ့အတူအတင်းရောနှောနေထိုင်ရတဲ့အခြေအနေမျိုးဖြစ်နေပါတယ်
ထူချာစံပြသတင်းတွေကိုကိုငင်းချန်နယ်မှကွန်ပျူတာတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်သတင်းကလေးညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမသိငီထိုက်ကကြီးညာပေးပါအောင်ရှင
်နယ်သာလနိုင်ငံကတူရကီနိုင်ငံသားရေးဝင်ကြီးကိုနိုင်ငံတွင်းဝင်ရောက်ခွင့်တတ်မြစ်ပြီးတူရကီရွှေ့ပြောင်းအခြေချသူတွေနဲ့လူလူစီဝေးပွဲလုပ်ဖို့တာရောက်တဲ့တူရကီဝင်ကြီးတဦးကိုလည်းနေနှင်ခဲ့တဲ့အတွက်တန်ရာတန်ချေပြန်လည်ပေးဆက်ရမယ်လို့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်ကနယ်သာလနိုင်ငံကိုသတိပေးပြောဆိုလိုက်ပါတယ်အရင်စစ်သွေးချတွေထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့နောက်ဖက်ချမ်းဒေသကိုသိမ်းပိုင်နိုင်ရေးအမေရိကန်ထောက်ပံ့မှုပေးထားတဲ့အီရတ်တပ်ဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာပို့ပြီးတော့ထိုးဖောက်တိုက်ခိုက်နေပါတယ်။မိုဆူးမြို့နောက်ဖက်ချမ်းသုံးပုံတပုံကျော်ကို IS တွေထိန်းချုပ်ထားစေဖြစ်တယ်လို့အီရတ်စစ်တပ်ဗိုလ်ချုပ်မနာအယ်ဆာဒီကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။လက်နက်ကြီးပောက်ကွဲတဲ့နေဇက်တိုက်ချနေရတယ်လို့အဲ့ဒီမျိုးရဲ့ကောင်းကင်ထဲမှာလည်းမိခိုးလုံးတွေနဲ့ပြည့်နေပါတယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲဆင်းရဲကာလအတွင်းထရန့်တာဝါကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနှာထောင်ခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကိုမနေ့ပြန်တနင်္လာနေ့မှာထုတ်ပေးဖို့သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုလိုက်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမားကထရန့်တာဝါကဖုန်းတွေကိုကြားပြတ်ခိုးယူနှာထောင်ခဲ့တာလို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ကတွစ်တာမှာရေးသားခဲ့ပေမဲ့အထောက်အထားတွေကိုတော့မပြသခဲ့ပါဘူး။ယာရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ခွန်ဟေးကသမ္မတတဝက်အနေနဲ့တောင်းဝင်ကျေပွန်အောင်မထမ်းဆောင်နိုင်ခဲ့တဲ့အတွက်ထောက်ခံသူတွေကိုဒီကနေ့တနင်္ဂနွေနေ့မှာတောင်းပန်လိုက်ပါတယ်။သမ္မတနန်းတော်ကနေလည်းသမ္မတဟောင်းပတ်ကွန်ဟေးထွက်ခွာသွားပြီဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကကြင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမူကတော့မဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘိုက်တက်ဆောင်ရဖြစ်ပါတယ်။ကျမနောင်လဖိုက်ပါ။ VOA American အတန်ရဲ့တင်းလာနေမနက်ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီခွဲအထိလိုင်းဒိုမီတာ23 24 30 40တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.